ိုင်းနိုင်ငံမှာလာမယ့်ရက်ပိုင်းအတွင်းမိုးတိထန်လာနိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေရှိနေတာကြောင့်နိုင်ငံရဲ့မြောက်ပိုင်းမဲဆိုင်ကူထဲမှာပိတ်မိနေတဲ့ထိုင်းကျောင်းသားဘောလုံးအသင်းရဲ့ဒီအသင်းရဲ့နီးပြကိုအန္တရာယ်ကင်းစွာကယ်ထုတ်နိုင်ဖို့အတွက်ထိုင်းအာဏာပိုင်တွေနီးလန်းရှာဖွေနေကြပါတယ်လောလောဆယ်မှာတော့ထိုင်းရေတပ်အထူးတပ်ဖွဲ့ဝင်တချို့ဟာဂူထဲမှာဒီကျောင်းသားတွေနဲ့တူတော့ရောက်နေထိုင်းပြီးတော့ပြုစုဆောင်ရှက်မှုတွေပေးနေတယ်လို့ရေငုပ်လေးကျင့်ပေးနေတယ်လို့သိရပါတယ်နောက်ဆုံးအခြေအနေအသေးစိတ်ကိုကိုညံဝဲအောင်ကစူးစီးတင်ပြထားတာနားဆင်ကြပါခင်ဗျာ
ဇူလိုင်6ရက်တောက်ကြနေနောက်ပိုင်းထိုင်းနိုင်ငံမှာတကြောပြန်မိုးတဲထန်လာနိုင်တာကြောင့်ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်တဲကမဲဆိုင်ကူတဲပိတ်မိနေတဲ့ထိုင်းကျောင်းသားဘောလုံးကစားသမား12ဦးနဲ့သူတို့နှီးပြကိုကဲထုတ်ရေးနှီးလန်းတွေကိုထိုင်းအာဏာပိုင်းနေစဉ်းစားနေတယ်လို့ထိုင်းနိုင်ငံကလာတဲ့သတင်းတွေကဆိုပါတယ်လိုင်ကူတဲပြည်နေတဲ့ရေကိုဖြတ်ပြီးရေငုပ်တဲ့နှီးနဲ့ကဲထုတ်မလားအခြားလမ်းကြောင်းကနေလိုင်ကူကိုဖောက်ပြီးသူတို့ရှိမဲ့နေရာကိုသွားကယ်နိုင်မလားဆိုတဲ့အစီအစဉ်တွေပဲဖြစ်ပါတယ်။ဒါပေမဲ့ဗန်နီလန်ကိုတုံးပြီးကယ်ထုတ်မလဲဆိုတာကိုတော့ကယ်ဆယ်ရေးအတွက်အဓိကတာဝန်ယူထားတဲ့ထိုင်းရီတပ်အဒူးတပ်ဖွဲ့ကမဆုံးဖြတ်ရသေးကြောင်းဒီသတင်းကိုအနီးကဆောင်ကြည့်ရေးသားဖော်ပြနေတဲ့တာချီလေးသတင်းအေဂျင်စီစီမံခန့်ခွဲမှုအက်ဒီတာမတ်ချယ်ရီထက်က VOA ကိုပြောပါတယ
်။ထိုင်းပြည်ကလည်းဒီကလေးတွေကိုညနေခင်းလေးနဲ့ထုတ်လာပါလို့တိုက်တွန်းလိုက်တာရှိရင်အဲမှာရင်းငုပ်ဖွဲ့တွေရောဒီတို့အတက်ပစ္စည်းကလေးတွေဖြတ်ကြည့်တာလည်းဒီနေ့လောက်တယ်ပေါ့နော်။နောက်ကဒီကူတွေကရေတွေဆုတ်ထုတ်တောင်းလဲသူတို့မျိုးစုံနဲ့ဖြတ်တိုးပြီးတော့လောက်ကြ။အဲ့တော့ရှင်ရိုင်းရှင်အုတ်ချုပ်ရင်မူပြင်းစာရှင်နေမှာပြောထားတာကတော့မိုးလဲရွာလာနိုင်တဲ့အနေအထားမှာရှိရပေါ့။အဲ့တော့မိုးမရောခင်ကြားထဲမှာတော့သူတို့တွေဒီကလေးတွေကိုဖောက်ထုတ်လာဖို့တော့ကြိုးစားမယ်။ဒါပေမဲ့ဒီကလေးတွေကိုအနေရှိနိုင်တဲ့စွန့်စားမှုမျိုးတော့သူတို့မလုပ်ပေါ့
။ထိုင်းဘာသာနဲ့တော်ဝဲဘောလုံးအသင်းလို့နာမည်ပေးထားတဲ့ထိုင်းလူငယ်ဘောလုံးအသင်းဟာဇွန်လ23ရက်နေ့ကစာပြီးပျောက်ဆုံးသွားရာကဂူဝင်ပေါက်ကနေတမိုင်ကျော်အကွာမှာပိတ်မိနေတာကိုထိုင်းရီတပ်အထူးတပ်ဖွဲ့နဲ့ဗြိတိသျရင်ကိုသမားတို့ကဇူလိုင်2ရက်နေ့မှာရှာတွေ့ခဲ့တာဖြစ်ပါတယ်ဇူလိုင်လ3ရက်နေ့မှာထိုင်းနေဗီစီးကထုတ်ပြန်တဲ့ဗီဒီယိုထဲမှာတော့ထိုင်းလူငယ်ဘောလုံးသမားတွေကြမ်းမာစွာရှိနေတာကိုတွေ့ရပါတယ်ပိတ်မိနေတဲ့ထိုင်းချောင်းသားတွေကတယောက်ကသူတို့ကိုကယ်ထုတ်နိုင်ရေးကြိုးပမ်းနေသူတွေနဲ့ဆောင်ကြီးနေသူတွေကိုကျေးဇူးတင်ကြောင်းပြောသားတာတွေ့ရပါတယ်။အခုလိုထိုင်းကလေးငယ်တွေ၁၀ရက်ကျော်ကြာအသက်ရှင်နေနိုင်တာနဲ့ပတ်သက်လို့ချင်းမိုင်ခရိုင်အုပ်ချုပ်ရေးမှူးရဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုချက်တွေကိုအက်ဒီတာမတ်ချယ်ရီထက်ကရှင်းပြပါတယ
်။ကလေးငယ်ကအထူးသဖြင့်ဒီထဲမှာဝင်သွားရခြင်းတော့သူကမုံနေနဲ့ပေါ့ပေါ့ဝင်သွားကြတယ်။သူကအရာလေးတွေစားတယ်။အားရင်ကုန်သွားကြတဲ့အချိန်မှာသူကဒီသူတို့ရှာပူလို့ရသမျှအကောင်လေးဆင်းပြီးတော့စားရတယ်ပေါ့နော်။အဲ့တော့ဒီဆရာဝန်နဲ့ခင်မင်းလာတော့ဒီကလေးတွေအသက်ရှင်တာအဓိကတော့ဒီတောက်ကိုကွာစားရဲ့ရေကိုတောက်လို့သူတို့တွေဒီလောက်ချင်အောင်သူတို့ရှင်းတတ်နိုင်တာပေါ့
မဲဆိုင်ကူတဲပိတ်မိနေတဲ့ကလေးတွေတဲကတချို့ဟာသူတို့မိဘတွေကမြန်မာနိုင်ငံကဖြစ်ပြီးထိုင်းနိုင်ငံတဲရွှေပြောင်းအခြေချနေထိုင်ရင်ကလေးတွေထိုင်းနိုင်ငံမှာကြီးပြင်းလာသူတွေဖြစ်ပါတယ်ဒီကယ်ဆယ်ရေးသတင်းကို Facebook လူမှုကွန်ရက်ကနေနေ့စဉ်ထုတ်လွှင့်နေတဲ့ကိုစီသူမောင်ကကူတဲပိတ်မိနေတဲ့အဒွန်းဆိုသူចောင်းသားလေးရဲ့မိဘနဲ့ဗမာလူပြောဆိုခွင့်ရခဲ့ပါတယ်
။အထဲမှာရှိနေတဲ့ပါနဲ့ဦးနဲ့စကားပြောဖြစ်လာ
။ဒီတော့ပြောရှိနေစနဲ့ပုံနဲ့ဗမာစကားမပြောတိုက်ဘူးနည်းနည်းပါပါနဲ့စနဲ့ပြောဆိုမှုပြောနေစမှာပြောမလဲ
။အဒွန်းရဲ့အဖေဖြစ်ပါတယ်ကျွန်တော်တို့ဗမာလူတိတ်လဲလဲဝဲဝဲမပြောတတ်ပါဘူး
။အဒွန်းရဲ့မိဘတွေဟာအရင်တုန်းကရှမ်းပြည်နယ်ဝါဒီတာကဖြစ်တယ်လို့သိရပါတယ်။ကလေးတွေကိုကယ်ဆယ်နိုင်ဖို့ဂူတွေကနေရေဆုပ်ထုတ်ရတာကြောင့်ဇူလိုင်လ3ရက်နေ့အထိစီးရင်ရမဲဆိုင်ခရိုင်အတွင်းလေအီကာပေါင်း630ကျော်ရင်းနှီးမြှုပ်သွားပြီးအဲ့ဒီဆုံးရှုံးမှုအတွက်အစိုးရကရောကြီးပေးသွားမယ်လို့ကြေညာထားပါတယ်ခင်ဗျာ